မြန်မာနိုင်ငံမြဝကျွန်းပေါ်ဒေသရဲ့တချို့နေရာတွေမှာလေမုန်တိုင်းဘေးကလွတ်ကင်းခဲ့တဲ့ပြည်သူတွေထဲမှာနောက်ဆက်တွဲကျန်းမာရေးအခြေအနေတွေကြောင့်မလို့သေဆုံးမှုတွေရှိနေပြီလို့သိရပါဗျ။ဒီအကြောင်းသိစိတ်စုံစမ်းထားသူကတော့ချင်းမိုင်က VOA သတင်းတော်ကိုမိုးစောဖြစ်ပါတယ်ရှင်။
ကျွန်းပြည်နယ်ဘက်မှာဆိုလို့ရှိရင်ရေမတန်ရှင်းတာကြောင့်မို့လို့ဝင်းရှော်ယောဂါတွေဖြစ်ပြီးတော့တချို့သေဆုံးမှုတွေရှိနေတယ်လို့ပြောပါတယ်။အဲ့ဒီဒေတာတွေမှာဆိုရင်တချို့မိသားစုလိုက်သေဆုံးတာတွေတောင်ရှိနေတယ်ဆိုပြီးတော့မှအဲ့ဒီဒေတာကံတရားကကျွန်တော်အခုလို့ပြောပြပါတယ်ခင်ဗျ။
အခုဝင်းရောကဖြစ်နေတဲ့လူကဆန်းလင်းမှာအသက်43နှစ်ကျော်ရှိတဲ့ကိုအောင်ကျော်မို့လက်ဆောင်ကုန်းကြီးရမှာခုနကကျွန်တော်ပြောတဲ့ရှင်းနေတယ်မင်းကြီးသူကိုရဲ့နေရာသူ့အသုဘချတယ်။ကျောင်းသွန်ကြီးကမြားကန်တာဘက်မှာမိတ်လေးနှုတ်လို့ကြားတယ်။နောက်တန်လင်းမြို့နယ်ဖျားကြီးကုန်းကြီးရွာမှာမိသားစု5ဦးဆုံးလို့ကြားတယ်။ဝင်းရောကနဲ့တွေ့တာ။နောက်တခြားဝင်းရောကခံစားနေရလို့ပုံမှန်စင်းမှာတင်ထားတဲ့လူက5ဦးရှိလို့ရှိတယ်။
ကျွန်တော်နောက်ဟိုင်းကြီးကျွန်းတက်ကြတောင်ဘက်ကိုသွားတော့မှကုညီကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့အဖွဲ့ဝင်ကြောင်းနဲ့ဆက်သွယ်ရပါတယ်။ဒါတော့သူကပြောပြတာကတော့အဲ့ဒီဒေတာဘက်ဒီမှာဆိုလို့ရှိရင်မုံတိုင်းဘက်မှာတည်ဆုံသွားတဲ့လူတွေရဲ့အလောင်းတွေကအခုချိန်ကြီးပေါ်လွန်မျောနေသေးပဲလို့သူကဆက်ပြောပါတယ်။သူ့တွင်းမြင်ချက်ရဆိုရင်တချို့နေရာတွေမှာဆိုရင်နှလောင်းသွဲ၃လောင်းသွဲမျောနေကြပြီ။အလုံးစုစုပေါင်းသူမြင်တွေ့ရဆိုရင်အလောင်း30လောက်မျောနေသေးပဲလို့သူကပြောပါတယ်ခင်ဗျ။အဲ့ဒီဘက်ဒေတာတွေကတော့လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့ဒေတာတွေဖြစ်ပါတယ်။ဒီကြောင်ကအခုချိန်ကြီးကုညီကယ်ဆယ်ရေးဖွဲ့တွေမရောက်သေးဘူးလို့လည်းပြောပါခင်ဗျ။သူတို့အဲ့ဒီဘက်ကလူတွေရဲ့နေထိုင်စားတောက်ရဘလို့နေထိုင်စားတောက်တယ်လဲဆိုတဲ့ဟာကိုမေးတဲ့အခါမှာတော့လမ်းမဆက်သွေးကြီးကောင်းတဲ့တချို့ရွာကြီးတွေကိုရောက်လာတဲ့ဒီစားနပ်ရိတ်ခါတွေကိုအဲ့ဒီရွာခက်ခဲတဲ့ရွာတွေကလူတွေကတွားရောက်ယူတော့မှမျှတာစားရတယ်လို့ပြောပါတယ်။
အဲ့လိုဆိုရင်ဒီလိုအကူအညီတွေလိုအပ်နေတဲ့ဒုက္ခသည်တွေစီကိုဒီကြံနိုင်ငံဝန်ကပေါ့လေအကူအညီတွေပေးပို့ကြတာကဟောမရှိဘူးလားရှင်။
ကျွန်တော်အဲ့ဒီဟာမျိုးလှုပ်ဆောင်နေတဲ့ဒီလိုအလှလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဘက်ကိုမေးကြည့်တဲ့အခါမှာတော့ဒီမြင်းကြံမျိုးဘက်မှာဆိုလို့ရှိရင်ဒီမြင်းကြံမျိုးကကုန်တယ်ဒီနောက်ပြည်သူတွေကအားလုံးစုပေါင်းတော့မှအလှငွေကောက်ခံတာပေး60ကျော်လောက်ရတယ်လို့ပြောပါတယ်။အဲ့ဒီအချိန်မှာတချို့ကုန်စည်ကုန်တယ်ဒီတချို့ကဆိုလို့ရှိရင်အဲ့ခြင်းရက်ဒီနောက်ကျွန်တော်တို့ဒီကြက်သွန်တွေစားတဲ့စားတောက်ဆရာပစ္စည်းတွေနဲ့တချို့ဆိုလို့ရှိရင်အဝတ်ထည်တွေလည်းပေါဝင်ပြီးစုစမ်းကြရလို့ပြရပါတယ်။ဒါနဲ့အဲ့ဒီကောက်ရရှိတဲ့ပစ္စည်းတွေကိုကျွန်တော်တို့ဒီ ARD တိုင်းကတကယ်ဒုက္ခရောက်နေတဲ့လူတွေရှိကိုပို့ဆောင်ဖို့ကိစ္စမှာတော့ဒီဒေတာကံခါကအနာပိုင်းကြီးကနေပေါ့ဗျကားတွေကိုထောက်ခွင့်မပြုခဲ့ဘူးလို့ပြောပါတယ်ပြီးခဲ့တဲ့တနင်္လာနေ့အထိကအကူကြီးကစေးကားတွေသွားမယ်ဆိုလို့ရှိရင်သူတို့ကို7သိန်းပေးရမယ်ဆိုပေါ့ဗျတောင်းဆိုတယ်လို့လည်းဒေတာကံတယောက်ကပြောပြပါတယ်ဒါနဲ့ဒီကနေ့နောက်ဆုံးရရှိတဲ့သတင်းရဆိုရင်တော့တချို့ကားတွေကအဲ့ဒီ ARD တိုင်းဘက်ကိုထွက်သွားနေပြီဘလူနီးနဲ့အဆင်ပြေပြီးထွက်သွားရဲဆိုတော့တိတိကျကျမသိရဘူးလို့ဒီတက္ကသိုလ်ကပြောပါတယ်ခင်ဗျ။အဲ့မြင်းကြံမျိုးမှာအခုဖြစ်နေတဲ့အဲ့ပြဿနာကတော့ကိုကြီးလူရန်လိုတဲ့လူတွေကတော်တော်များများရှိနေတယ်။ဒါပေမဲ့သူတို့လူရန်တဲ့ပစ္စည်းတွေကိုအဲ့ဒုက္ခသည်တွေရဲ့လက်ထဲကိုတိုက်ရိုက်မရောက်မအောင်စိုးရိမ်နေကြတယ်လို့အဲ့ဒီတက္ကသိုလ်ကဆက်ပြောပါတယ်ခင်ဗျ။